မင်္ဂလာရှိနိုင်ငံကော့ဆက်ပစားမှာခိုးလုံနေကြတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဂုံတိုက်ခါနဲ့အညီရေရှည်နေထိုင်နိုင်မဲ့အခြေအနေမျိုးရခိုင်ပြည်နယ်မှာဖန်တီးဆောင်ရွက်ဖို့မြန်မာဘက်ကိုဘင်္ဂလားဒေ့ရှ်ကဖိအားပေးဖို့ရှိနေပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ကလာမယ့်တောက်ကြနေ့နေပြည်တော်မှာစရုပ်ထအကြိမ်တွေ့ဆုံဆွေးနွေးဖို့ရှိနေတာပါ။ဒုက္ခသည်တွေဌာနပြန်ရေးဆွေးနွေးမှုကထူးခြားတဲ့တွတ်တက်ဖြစ်ထွန်းမှုထွက်လာဖို့မျှော်လင့်ချက်ရှိတဲ့ဆွေးနွေးပွဲကိုတက်ဖို့ပူးရဲအဖွဲ့မှပါတဲ့ဘင်္ဂလားဒေ့ရှ်အရာရှိတွေနေပြည်တော်ကိုဒီကနေ့တွားရောက်ကြမယ်လို့လည်းပြောပါတယ်။နေပြည်တော်မှာကျင်းပမယ့်နိုင်ငံခြားရေးအတွင်းဝင်အဆင့်ဆွေးနွေးပွဲကိုတက်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအာရှနဲ့ပစိဖိတ်ဆိုင်ရာအကြွေးရင်းမှုမာဘူးဦးစဘက်ဦးစာဇမန်ကအဖွဲ့ဝင်16ဦးပါကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်2019ခုနှစ်နိုဝင်ဘာလ23ရက်နေ့ကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတဲ့နှစ်လအတွင်းဒုက္ခသည်တွေဌာနပြန်ရေးစတင်ဖို့သဘောတူညီချက်အရနှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့တာပါဒါပေမဲ့လည်းရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်တွေမအောင်မမြင်ဖြစ်နေသေးပါမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လက်ခံဖို့အတွက်လည်းအစင်းနဲ့ဖြစ်ပြီလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်ပြုဖို့နိုင်ငံသားပေးဖို့တောင်းဆိုနေကြတာပါ။ဒုက္ခသည်ဌာနပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ဖြစ်ပြီလို့ပြောဆိုနေပေမဲ့လည်းရခိုင်ပြည်နယ်တွင်းကိုကိုယ်တိုင်တွားရောက်ခဲ့ကြတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ဒုက္ခသည်တွေဌာနပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုထားကြပါတယ်ရှင်။